မေရိကန်ပြည်ထောင်စုရဲ့ဒီ44ဦးမြောက်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတသက်တမ်း၈နှစ်တာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုနိုင်ငံကိုနှုတ်ဆက်ပြောဆိုတဲ့နှုတ်ဆက်မိန့်ခွန်းမှာပြန်ပြောင်းပြောပြခဲ့တယ်လို့အမေရိကန်ပြည်သူတွေအချင်းချင်းကြားစီးလုံးညီညွတ်ကြဖို့နိုင်ငံရေးယုံကြည်မှုကွဲလွဲချက်တွေအပေါ်တူညီမှုကိုရှာပြီးအချင်းချင်းနားလည်မှုရှိကြဖို့နဲ့ဒီမိုကရေစီရဲ့စံတန်ဘူးတွေကိုဆက်လက်လက်ဆင့်ကမ်းတည်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့မိသားစုပေါ်ထားရှိတဲ့တန်ဖိုးထားမှုတွေကိုမိန့်ခွန်းထဲမှာပြောဆိုပြသခဲ့တာဟာအင်မတန်မှစိတ်လှုပ်ရှားစရာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။အမေရိကန်သမ္မတရဲ့ချီကာဂိုမြို့ကနေနိုင်ငံကိုပြောကြားသွားတဲ့နောက်ဆုံးမိန့်ခွန်းနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေရဲ့သုံးသပ်ချက်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ General Sayan နေဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာအမေရိကန်သမ္မတအိုဘားမားကဒေသခံမျိုးဖြစ်တဲ့ချီကာဂိုမှာနိုင်ငံကိုပြောကြားခဲ့တဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းထဲမှာအမေရိကန်ပြည်ထောင်စုတွင်နိုင်ငံသားတွေအနေနဲ့ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးအတွက်စူးစမ်းလှုပ်ဆောင်ကြဖို့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။
Democracy does not require uniformity. Our founders argued, they quarreled, eventually they compromised. They expected us to do the same. But they knew that democracy does require a basic sense of solidarity.
ဒီမိုကရေစီဆိုတာအားလုံးတသဘောတည်းဖြစ်ရမယ်လို့ဆိုလိုတာမဟုတ်ဘူးဆိုတာကိုနားလည်ထားဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုကိုမှတီးခဲ့ကြတဲ့ခေါင်းဆောင်ကြီးတွေအနေနဲ့အခြေအတင်စကားများခဲ့ကြတာတွေရှိသလိုအပေးအယူညှိနှိုင်းမှုတွေလည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အလားတူပဲခဏိကျွန်တော်တို့တွေလည်းဒီလိုလှုပ်ဆောင်သွားကြရလိမ့်မယ်လို့သူတို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီမှာအခြေခံအားဖြင့်မူတည်ရကိုလက်ခံသဘောတူညီမှုရဖို့လိုအပ်ပါတယ်။အဲ့ဒါကတော့အပြင်ပန်းမှာသဘောထားအမြင်တွေအမျိုးမျိုးကွဲပြားကြမယ်ဆိုတာကိုလက်ခံကြရမှာဖြစ်တယ်လို့နိုင်ငံရဲ့အနာဂတ်အရေးအတွက်ကြိုးပမ်းကြဖို့နိုင်ငံသားတွေအားလုံးမှာတာဝန်ရှိကြတယ်နိုင်ငံတိုးတက်ရင်အားလုံးအကျိုးခံစားကြရမှာဖြစ်တယ်လို့ဆုပ်ယုပ်ရင်လည်းဒီဒုက္ခကိုအားလုံးခံကြရမယ်ဆိုတဲ့ခံယူချက်ပါပဲ
အခုလိုအမေရိကန်နိုင်ငံသူနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုတီထောင်ခဲ့သူခေါင်းဆောင်တွေရဲ့ဒီမိုကရေစီစံတမ်းမိုးပေါ်မှာမျိုးဆက်တွေလက်ဆင့်ကမ်းသွားကြဖို့သမ္မတအိုဘားမားမိခွန်းနဲ့ထည့်ပြောခဲ့တဲ့အပေါ်ထူးခြားမှုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
ဒီကတော့သူပြောသွားတာတော့ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေမှာရေးထားတဲ့လွတ်လပ်ခွင့်တွေကအမေရိကန်နိုင်ငံတည်ထောင်သူတွေကနေပြီးတော့အမေရိကန်ပြည်သူတွေကိုအကောင်းဆုံးပေးတဲ့အမွေပဲပေါ့အဲ့ဒီအမွေကတကယ်တမ်းအသုံးမချဘူးဆိုလို့ရှိရင်စာရေးကြီးပဲဖြစ်နေမှာပဲအဲ့လိုမျိုးမဖြစ်အောင်လို့ရှိရင်လူတွေကနေပြီးတော့မှအမြဲတမ်းဒီမိုကရေစီကိုရှင်းသန့်နေအောင်လုပ်ရမယ်ဒီမိုကရက်တစ်အင်စတီကျူရှင်းတွေကိုအမြဲတမ်းရှင်းသန့်နေအောင်လုပ်ရမယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုပြောပြီးဥတည်သွားတယ်အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုမျိုးဖြစ်အောင်စူးစမ်းဖို့လိုတယ်စီးရုံးမှုလိုတယ်အမေရိကန်ပြည်အောင်စုဆိုတာကလူတို့မျိုးတွေနဲ့မွေးလာတာမဟုတ်တမိုင်းကြောင်းရပြောလို့ဆိုလို့ရှိရင်သူ့ရဲ့တမိုင်းကြောင်းကိုရကိုကဒီရှုပ်ပြောင်းလာတဲ့လူတွေနဲ့ဖွဲ့စည်းထားခဲ့တဲ့နိုင်ငံဖြစ်တယ်။အဲ့ဒီလူတွေကအဲ့ဒီတံမိုးတွေကိုဆက်လက်ကျင့်သုံးနေတဲ့ပြည်သူတွေပါဝင်နိုင်တဲ့ဒီမိုကရေစီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုအတိုင်းရည်ရှိဖို့သူတို့ခိုင်မြဲမယ်။အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီဟာကိုဒီလူတစုအတွက်လုပ်နေရမျိုးမဟုတ်ဘဲနဲ့ရည်ရှိအတွက်ကြည့်ပြီးတော့မှအခုလိုမျိုးဒီရုပ်ောက်ဝင်ပတ်သက်ပြီးတော့မှဒီကွဲပြားနေတဲ့လူ့အဖွဲ့အစည်းကိုပြန်ပြီးတော့စည်းရုံးဖို့လိုတယ်၊ရင်ကြားစည်းဖို့လိုတယ်။ဒီမိုကရေစီကျင့်သုံးမှုမှာဒီတနည်းခံနိုင်စွာ၊ဆစ်ရှင်နိုင်စွာ၊ကြိုးစားနိုင်စွာဆိုတာရှိဖို့ဆိုတဲ့ကိစ္စမျိုးကိုအဓိကဥစားပေးပြောကြတယ်လို့ကျွန်တော်ကအဲ့လိုနားလည်မိပါတယ
်။အမေရိကန်သမ္မတအိုဘားမားအနေနဲ့သူ့ရဲ့နှုတ်ဆက်မိခွန်းထဲမှာသူ့အစိုးရလက်ထက်အောင်မြင်မှုတွေ၊လှုပ်ဆောင်ချက်တွေ၊စိန်ခေါ်မှုတွေနဲ့ပတ်သက်လို့အဓိကမိမောင်းထိုးပြသွားခဲ့တယ်လို့နိုင်ငံရေးရသဘောထားကွဲလွဲမှုတွေနဲ့မလိုမုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံမှုလဲအမေရိကန်လူထုကိုသတိပေးပြောကြားသွားခဲ့ပါတယ်။အခုလိုမျိုးသမ္မတအိုဘားမားအနေနဲ့နိုင်ငံရဲ့ရှေ့အနာဂတ်အပေါ်အမျှော်အမြင်ကြီးကြီးနဲ့ဆက်သွားကြဖို့တိုင်းပြည်ကိုမှာကြားခဲ့တာဟာလေးစားအထုယူစရာကောင်းတယ်လို့ပါဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့သမိုင်းတူတေတီဒေါ်ဖြူဖြူကအခုလိုပြောပါတယ်
။နောက်လာမယ့်သမ္မတတော်ကလည်းနော်လက်အောက်မှာလည်းလူတွေစီစီလုံးလုံးနဲ့ဒီအမေရိကန်နိုင်ငံကြီးကြီးဝါတိုးတက်အောင်နော်လူတွေနေဖို့အတွက်ကိုပဲသူလမ်းညွှန်ချက်တွေသူပြဆင်တာရှိတယ်။အဲ့ဒါကြောင့်သူအိမ်ဒီမိန်ကုန်းကိုသူပြောတာဖြစ်လိမ့်မယ်နိ။သူမိန်ကုန်းကိုကြည့်တယ်အမေဒီအပိုင်းကိုသူထည့်ပြီးပြောတယ်။နောက်လူတွေလည်းပြန်ပြီးသတိပေးတာရှိတယ်လေ။ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူကပြောလေနိုင်ငံသားတယောက်အနေနဲ့ဘာတာဝန်တွေရှိတယ်နော်
။အမေရိကန်သမ္မတအိုဘားမားရဲ့လက်ထက်အတွင်းမှာရွှေပြောင်းခြေချနေထိုင်သူဒုက္ခသည်တွေရဲ့အရေးနောက်အလုံးလက်မဲ့ပြဿနာတွေကိုကင်တွေဖြည့်ရှင်းပေးခဲ့တာတွေနဲ့ပတ်သက်ပြီးကျင့်တဲ့အားရမှုရှိခဲ့ပါတယ်လို့လည်းအမေရိကန်ပြည်ထောင်စုရောက်ကရင်ဖွဲ့စည်းကကိုစောမူကပေါ်ကအခုလိုပြောပါတယ်
ပရက်ဒင့်အိုဘားမားအခုအုတ်ချုပ် ခဲ့တဲ့ရှင်းနေတွေးမှာပေါ့နော်ကျွန်တော်လည်းသဘောကျတယ်ဘယ်လိုပြောမလဲဆိုရင်ဟိုသူတမတမဖြစ်ခင်2008 2009 2010အဲ့ဒီတွေးမှာအမေရိကန်စီးပွားရေးတအားကျတယ်နောက်ပြီးတော့အလို့တွေပါတယ်ခဲခဲအများကြီးရှိတယ်အဲသူတဲ့လာတော့သူပြောင်းတဲ့အတိုင်းပေါ့သူပြောထားတဲ့အတိုင်းပို့ပြီးတော့အလို့လည်းပို့ပြီးတော့များလာတယ်စီးပွားရေးလည်းဟောစီပြလာတယ်သူအဖတမတာဖြစ်တဲ့အချိန်မှာဒုက္ခတွေခွန်လာတယ်ဒုက္ခတွေသူအခွင့်အရေးပေးတယ်လေအဲကျွန်တော်လည်းသဘောကျတယ
်တမရတော်ဝင်ကိုအဆုံးသတ်ပြီးတာမန်နိုင်ငံသားတယောက်ဖြစ်ပြန်လည်နေထိုင်တော့မဲ့ရက်ဆယ်ရက်အလိုမှာပဲအမေရိကန်တမရဘရက်အိုဘားမားကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မိကွန်းပြောသွားခဲ့တာဖြစ်ပါတယ်အနိုင်ရပါတီရီပါဘလီကန်ရဲ့ရွေးကောက်ခံတမရဒေါ်နယ်ထရမ့်ကတော့လာမယ့်ဇန်နဝါရီလ20ရက်နေ့မှာကြံသစ်စာကျင်းပပြီး45ဦးမြောက်အမေရိကန်တမရအဖြစ်တာဝန်ယူတော့မှာလည်းဖြစ်ပါတယ်ရှင်